Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ1ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာယူဝက်ကို Altimeter 40 kHz 0533ည Altimeter 32 kHz 6153ည Altimeter 25 kHz 11865တို့ကနေရေဒီယိုကဖမ်းယူနားဆင်နိုင်ပါတယ်ခဏလုံးစာစီစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့လူမှုမိတ်ဆွေရုပ်သံ LINEဒီဝင်မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook, YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
။ American Dollar တန်ဖိုးကျအောင်လုပ်ရင် British အဖွဲ့ဝင်နိုင်ငံတွေကိုအခွင့်တရားရဂိုင်နှုန်းတိုးကောက်မယ်လို့ American ရွေးကောက်ခံသမ္မတ Donald Trump ကချိန်ချောက်လိုက်ပါတယ်။ဒါဆိုမှ Israel ကြောင်းတိုက်ခိုက်မှုကြောင့် Pride အဖွဲ့ Wall Central Kitchen ကဝန်ထမ်းတွေအပါအဝင်လူ9ဦးသေဆုံးခဲ့ပါတယ်။မျိုးသမီးနဲ့ကလင်းငယ်တွေပါဝင်ပြည်ဒုက္ခတဲ့တရားကြုံကိုအင်ဒိုနီးရှားပြည်နယ်ပြည်မှာစနေနေ့ကကဲတင်ခဲ့ပါတယ
်။အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူအပတ်စဉ်စီစဉ်တွေထဲမှာဒီတစ်ပတ်တော့မြန်မာနိုင်ငံမှာအိမ်တွင်းကြမ်းဖက်မှုတွေဘလောက်ထိဆိုးဝါးလာနေသလဲဆိုတာဒုသံစီစဉ်မှာကြားကြဖို့ရှိပါတယ်။ဒါ့အပြင်ဥတမောင်တန်းတင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်အာရှနိုင်ငံရေးလေယာစီးပွားသတင်းများအစီအစဉ်အပြင်ဥရယာသည်နဲ့အနာဂတ်ကမ္ဘာသတင်းတွေကတုဒအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ကင်ပြူတွေကဆက်ပြပေးမှာပါခင်ဗျာ
။ BRICS လို့အတူကခေါ်တဲ့တရုတ်၊ရုရှားနဲ့အိန္ဒိယနိုင်ငံတွေပါဝင်တဲ့၉နိုင်ငံမဟာမိတ်အဖွဲ့အနေနဲ့အမေရိကန်ဒေါ်လာတန်ဖိုးချဆင်အောင်လုပ်မယ်ဆိုရင်အဲ့ဒီနိုင်ငံတွေကသွင်းကုန်တွေကိုတရားရာဂိုင်းတို့အခွင့်ကြိုးကောက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကချိန်ချောက်လိုက်ပါတယ်။လက်ရှိ BRICS မဟာမိတ်နိုင်ငံတွေထဲမှာ Brazil, Russia, India, တရုတ်, South Africa, Egypt, Ethiopia, Iran နဲ့ Arab ဆိုပွားများပြည်ထောင်စု UAE နိုင်ငံတွေပါဝင်ပြီး Turkey, Azerbaijan နဲ့ Malaysia နိုင်ငံတွေကလည်းအဖွဲ့ဝင်ဖြစ်ရေးအတွက်လျှောက်ထားကြပါတယ်။တခြားနိုင်ငံအတော်များများကလည်းဒီမဟာမိတ်အဖွဲ့ထဲမှာဝင်ခွင့်ရဖို့အတွက်စိတ်ဝင်စားနေကြတာပါ။ကမ္ဘာလုံးဆိုင်ရာစီးပွားရေးလုပ်ငန်းတွေမှာ American Dollar ကိုပဲအဓိကထားအသုံးပြုနေရဆဲဖြစ်တာမို့ကမ္ဘာ့ဘဏ္ဍာရေးစနစ်မှာအမေရိကန်ရဲ့ကြီးစိုးမှုကိုစိတ်ပြတ်တယ်လို့ဆိုပြီး BRICS နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတို့ကပြောဆိုထားကြတာပါ။ဒါကြောင့်ဒီနိုင်ငံတွေအနေနဲ့ American Dollar ရဲ့နေရာမှာအစားထိုးအသုံးပြုဖို့ BRICS ငွေကြေးသစ်ဖန်တီးတာတမမဟုတ်တခြားငွေကြေးတစ်ခုခုနဲ့အစားထိုးအသုံးပြုတာတွေလုပ်လာမယ်ဆိုရင်ဒီနိုင်ငံတွေကသွင်းကုန်တွေကိုတရားရာဂိုင်းတို့အခွင့်တိုးကောက်မယ်လို့ Trump ကသူ့ကိုယ်ပိုင် Truth Social လူမှုစာမျက်နှာကနေတဆင့်သတိပေးလိုက်တာဖြစ်ပါရဲ့ရှင်။ဂါဇာကမ်းမြောင်ဒေသမှာစနေနေ့ကကားတစ်စီးကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာ Pride အဖွဲ့ World Central Kitchen WCK ကဝန်ထမ်းတွေအပါအဝင်လူ9ဦးသေဆုံးခဲ့ပါတယ်။ဂါဇာစစ်ပွဲဖြစ်အောင်စခဲ့တဲ့ Hamas တွေရဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ WCK ဝန်ထမ်းတဦးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောဆိုခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေချက်ချင်းသိရဖို့လုပ်နေတယ်လို့ WCK Pride အဖွဲ့ကြီးကပြောပါတယ်။ဒီအဖွဲ့အားဆိုရင်ဖြစ်ဒီစစ်ပွဲတွေနဲ့လူသားပေးဒုက္ခအချက်တွေကိုဆူဆူဝါးဝါးချုံတွေ့နေရတဲ့ဂါဇာဒေသအတွက်စားနပ်ရိက္ခာနဲ့အကူအညီတွေပေးနေတဲ့ Pride အဖွဲ့ဖြစ်ပါတယ်။စနေနေ့တိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့ရတဲ့သူတွေအတွက်ဝမ်းနဲ့ချီးကျွမ်းရတဲ့အကြောင်းနဲ့ Israel ကပြောသလိုတိုက်ခိုက်ခံရတဲ့ကားထဲမှာ2023အောက်တိုဘာ9ရက် Hamas တိုက်ခိုက်မှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတယောက်မှရှိမနေဘူးလို့လည်းဒီအဖွဲ့ကပြောပါတယ်။အချက်လက်ပြည့်ပြည့်စုံစုံရဖို့ကြိုးစားနေပြီးဂါဇာမှာအကူအညီပေးရေးလုပ်ငန်းတွေကိုလည်းလက်တလောမှာရပ်ထားလိုက်တယ်လို့ဒီ Pride အဖွဲ့ကပြောပါတယ်ဒီနှစ်အစောပိုင်းတုန်းကလည်းအလားတူလုပ်ငန်းတွေရပ်ဆိုင်ခဲ့ရတာမျိုးရှိခဲ့ပါသေးတယ်အဲ့ဒီတုန်းကလည်းဒီ Israel လေကြောင်းတိုက်ခိုက်မှုကြောင့်နိုင်ငံခြားသားဝန်ထမ်းအများစုအပါအဝင်ဒီ WCK Pride အဖွဲ့ရဲ့ဝန်ထမ်း9ဦးသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
UAE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, ဓမ္မဟုတ် Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UAE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ UAE American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြသွားပါမယ်ရှင်။ယူကရိန်းကိုရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းယူကရိန်းအရက်ဖတ်45ခုထိခိုက်ခဲ့ရတယ်လို့ယူကရိန်းဝန်ကြီးချုပ်အန်နစ်မီဟောင်ကပြောဆိုတာကိုယူကရိန်းဒေသရင်းသတင်းတွေမှာစနေနေ့ကကိုးကားဖော်ပြကြပါဗျ။ ယူကရိန်းမှာအရက်ဖက်သုံးလေးစိတ်20ရှိပြီးတော့ဒီလေးစိတ်တွေကိုတစ်စိတ်တစ်ပိုင်းဖွင့်လှစ်နိုင်မဲ့လမ်းကြောင်းတွေရှာဖွေနေတယ်လို့ယူကရိန်းလေကြောင်းကုကရေးဌာနကပြောပါတယ်။ရုရှားကျူးကျော်စစ်စတင်ခြင်းကစလို့အဲ့ဒီလေးစိတ်တွေကိုလုံးဝပိတ်ထားရတာပါ။ဒါကြောင့်ယူကရိန်းနိုင်ငံသားတွေလေရင်နဲ့ခီးသွားမယ်ဆိုရင်အခုချိန်မှာအိန္ဒိယနိုင်ငံတွေကလေစိတ်တွေကိုယထာဓမ္မမို့ကားတဆင့်စီးပြီးတော့သွားနေကြရတာဖြစ်ပါတယ်။နိုင်ငံအရှိပိုင်းမှာနေသူတွေဆိုရင်တော့အနီးအနားနိုင်ငံကလေစိတ်ကိုရောက်ဖို့အတွက်အနည်းဆုံးတစ်ရက်အချိန်ယူကြရပါတယ်။ဒါကြောင့်လေစိတ်တချို့ကိုတစ်စိတ်တစ်ပိုင်းပြန်လည်ဖွင့်လှစ်နိုင်ဖို့အတွက်လေကြောင်းရန်ကာကွယ်ရေးလိုအပ်ချက်တွေကိုစမ်းစစ်သုံးသပ်တာတွေလုပ်နေတယ်လို့သံယူပို့ဆောင်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာယူကရိန်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဒီကိစ္စဆုံးဖြတ်လှုပ်ဆောင်ဖို့မှာတော့လုံခြုံရေးနဲ့စစ်ရေးအခြေအနေတွေကိုအတိအကျတွက်ချက်စဉ်းစားနေရတယ်လို့လည်းဝန်ကြီးချုပ်ရှမီဟောင်းကပြောပါရရှင်။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းအရှေ့မြောက်ဘက်ပင်လယ်ပြင်မှာရေတဝက်လောက်အထိမြုပ်နေတဲ့ဆက်လီပေါ်ကနေအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရင်ဂျာဒုက္ခသည်တရားကျော်ကိုအင်ဒိုနီးရှားဒေသခံတွေကစနေနေ့ကကယ်တင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါရ။ဒုက္ခသည်စုစုပေါင်း116ယောက်ရှိတဲ့အကြောင်းအရှိအချေးဒေသအစိုးရတာဝန်ရှိသူတွေထံကနေသတင်းရရှိရဆိုပြီးတော့ UNHCR အဖွဲ့က Faisal Rahman က AFP သတင်းဌာနကိုစနေနေ့မှာပဲပြောပါတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကိုကမ်းခြေမှာပဲရှိနေသေးပြီးတော့သူတို့ကိုဘယ်နေရာမှာနေရာချထားမလဲဆိုတာမသိရသေးဘူးလို့လည်း Rahman ကပြောပါတယ်။မြန်မာနိုင်ငံအတွင်းဖိနှိပ်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာစံတမ်းပြီးအနေအများလာတဲ့ပင်လယ်ပြင်ကိုဖြတ်ပြီးဒေသတွင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုအခုလိုအသက်ဆုံးသွားလာနေကြတာပါအခုဒုက္ခသည်တွေပါလာတဲ့ဆက်လီကတော့အရှိအချေးရေပြင်နယ်နိမိတ်ထဲကိုစနေနေ့မနက်ပိုင်းတုန်းကဝင်ရောက်လာတာကိုတွေ့ခဲ့ရပြီးတော့အဲ့ဒီနောက်နိုင်ပိုင်းအတွင်းမှာပဲရေမြုပ်လူနေပါဖြစ်နေတာကိုတွေ့ခဲ့ရတယ်လို့ဒေသခံ၅ဖန်သမားတို့ကပြောပါတယ်လေပေါ်လိုက်ပါလာတဲ့သူအားလုံးကိုအသက်ရှင်လျက်ကယ်တင်နိုင်ခဲ့ပြီးတယောက်ကတော့ဖျားနေတဲ့အတွက်ချက်ချင်းပဲဆေးကုသပေးခဲ့တဲ့အကြောင်းလေးအဲ့ဒီငါးဖန်သမားကပြောပါရရှင
်ဒီဇင်ဘာလ1ရက်တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဘက်ကင်မြူတွေပြောပြပေးခဲ့တာပါခုဆက်ပြီးတော့အပတ်စဉ်တင်ဆက်ပေးနေကြအစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားပါမယ်ဥတမောင်တန်းတင်ဆက်နေကြဒီမိုကရေစီလူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်မတင်ဆက်ခင်မှာအခုရင်ဆုံးတော့မြန်မာနိုင်ငံတဲကလူခွင့်ရေးချုပ်ဖောက်ခံရတာတွေကိုအစဉ်တစိုက်လေးလာမှတ်တမ်းတင်တင်ဆက်ပေးနေတဲ့ဒုတန်အစီအစဉ်နဲ့စကြပါမယ်မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေမနှဲလာပါဘူးဒီချိန်တွေကဘလောက်အထိဆိုးရွားနေပါသလဲရုန်းထွက်နိုင်ဖို့ဘယ်လိုနည်းလမ်းတွေရှိသလဲဆိုတာ Frontier မြန်မာရဲ့ဒုတန်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
ခန္ဓာကိုယ်မှာဆိုရင်အညိုမဲဆွဲတဲ့အထိမျက်နှာကိုကန်တာတွေဆိုရင်ဘယ်နှကြိမ်တော့ရှိနေပြီလဲမသိဘူ
းထေပေါ်မရှိဘူးဥမာကျမတို့စကားပြင်မှာအလောက်တန်းလုပ်မယ်ဆိုလို့ရှိရင်လည်းမတည်တည်ထားထားလို့မရှိဘူ
းလူများစွာအတွက်နေအိမ်ဆိုတာကလုံခြုံရာအေးချမ်းရာနေရာတစ်ခုဖြစ်ပါတယ်ဒါကအိမ်တွင်းအကျန်းဖက်ခံရတဲ့သူတွေအတွက်တော့မဟုတ်ပါဘူးထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့သူတွေအတွက်ဆိုရင်လူမျိုးကိုကပိုလို့တောင်ရွေးချယ်မှုနေပါပါတယ်ဒီတစ်ပတ်မှာတော့အကျန်းဖက်ခံရမှုကနေလူမျိုးကိုအတွက်နီးလန်းရှာခဲ့တဲ့အမျိုးသမီးတွေနဲ့ဒိုးအတန်ကစကားပြောခဲ့ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်အာမေတော်ဒီစီစီယူနော်တော့
ကျမတို့တပြီးတော့ချောင်းထဲမှာပြစ်ချမယ်လို့ပြောတယ်။ထမင်းဟင်းနေနဲ့လောင်းချတာတွေလည်းရှိတယ်။မျက်နှာကိုဖုံးနဲ့ပြစ်ပေါက်တာတွေတောင်ရှိတယ်။ဖုံးမှန်နေဆိုရင်ကြေမွပြီးတော့ကျမမျက်နှာပေါ်မှာစူးဝင်သွားရဲ။လေပံကနဲ့ကျမရဲ့လေပင်ကိုပြစ်တာတွေလည်းရှိတယ်။ခန္ဓာကိုယ်မှာဆိုရင်အညိုမဲဆွဲတဲ့အထိမျက်နှာကိုကန်တာတွေဆိုရင်ဘယ်နှကြိမ်တောင်ရှိနေပြီလဲမသိဘူး
။အသက်30ရွယ်ဒီမောဆိုးသူမောပိုးကသူ့အရင်ယောက်ျားကသူ့ကိုဘယ်လိုပြုမှုခဲ့တယ်လဲဆိုတာပြောပြနေတာပါသူတို့အိမ်တော်တက်က9နှစ်ရှိပြီသူတို့မှာကလေးနှစ်ယောက်ရှိပါတယ်ဒါပေမဲ့အိမ်တော်ကြာပြီးတိတ်မကြပါဘူးသူမအပေါ်သူမအမျိုးသားရဲ့အပြုအမူတွေကကြမ်းတမ်းလာတာပါ ที่เช่นนี้ได้ยังนี่เลยมีดมีมีอาบยาลูกเบ้หมอปูเลยสาบไปมาเป็นลูกยงทวยามีสุรามาตีเก็บบ้าง
ตัวมาดามแม่จะดีสิปออะไรตัวลูกสิปลอไว้นะ
ทุกคนยี่ต้องยามเลี้ยลูกเส้นสานี่กันทำไมเด็กเรียนตัวเล็กขาจารอตัวก็มีตัวนักการีไล่ลาราเบ้ฉันน้องอาสูตัวเปล่าเล็กเชิงลูกเจตบีสุยอาชาติเนี่ยมาพี่ชาวนาไม่ไหวแล้วเด้พารู้เลยส่วนพี่ตามไม่ตุกยามไม่ชิวชิดเด็กค่ะตามไม่ตุกชิว
สมบูมาดีเชื่อเสียงยาจิมชิเกะบ้างท่านเนี่ยมาเนื้อสกัดสิชาวสกันตะคุมาตุนีทายมาเลยตามไปแม่ที่พี่เนี่ยกินนี่มีดมีพ่อซีกินดับลูเอไอ้หนุ่มจำพักขยันดูรีกูวันเสาร์มุ่งไปเจ้าเนี่ยสีฟ้าลูกขอเลยลงจงเองจังกูตุ่ดีลากันไปเลยทีนี้จันวายละมาไอ้กูตัววิกูนี่ยังอยู่กันไปเลยท่านแม่มาเนี่ยจะมาชี้เลยตุ๊กตาเด็กแค่ไหนฮะยายกูลงวินเนี่ยท่านอาณาบายนี่เอามาเล็บปัจจารับไปเลยมาปองเดินทางเลยสแกนด้วยนิทานดูเลยฮะเดี๋ยวกูชิดดอลล่าเล่าเนี่ยยิ้มอะไรล่าสุดจีต้องดาวลีดาวเชียร์จันเนี่ยชีกันสาตาคงจะชูยาจ่าบาร์เลยถ้าเป็นแม่เดี๋ยววันเพียงทักคนเล่าเล่ากันคนนี้มาชี้จ่าบาร์บุตีดังคนผิวจัดที่มาป้าเบเพียงตัวคนเลยไม่ยาบาร์บุถ้าก้าไอ้หนุ่มจะพมุ่ยเพื่อตั้งใจไปตะคุบะKNWO ကမော်တမလာကဒီအခြေအနေတွေဟာလူတွေရဲ့စိတ်ကြမ်းမာရေးအပေါ်စိုးကျိုးတက်ရောက်နိုင်ပြီးကြာမအခြေပြုအကြံဖတ်မှုသို့မဟုတ် GVV ဖြစ်ဖို့ဥတည်စေနိုင်တယ်လို့ပြောပါတယ်
ထေပေါ်မရှိဘူးဥမာကျမတို့စကားပြမှာအလောက်တလုံးမရှိလို့ရှိလေလေမတတိထောက်ထားလို့မရှိဘူးအဲ့လိုမျိုးနော်ခါတလေဆိုလို့ရှိလေအရေးသစ္စာတွေတုံးဆဲတာတွေလည်းပါမယ်ပြီးတော့မှစောစီစွာထောက်ကြတယ်ဆိုတဲ့နေရာမှာဆိုလို့ရှိလေပြမီပါစီရဲ့နေအမျိုးဘောနော်အကြဖဲမှုတွေအဲ့လိုမျိုးမြေလာချလာနေရတဲ့အပေါ်မှာသူတို့ထေပေါ်အနေနဲ့အမျိုးဘောနော်အဲစီလီလူအလိုလိုက်ပြီးတော့မှစောစီစွာထောက်ကြသွားတာလည်းရှိတယ်
ကရင်အမျိုးသမီးအစည်းအရုံးကထိုင်းမြန်မာနယ်စပ်နဲ့ကယားပြည်နယ်အတွင်းကစစ်ဆောင်စခန်းတွေရဲရွာတွေမှာကြားမအခြေပြုစံဖတ်မှုတွေပပျောက်ဖို့လှုပ်ဆောင်ပါတယ်စံတန်းတဲ့ငွေဘဝကိုဖျက်ဆီးခဲ့ရတဲ့မော်ရီဟာအိမ်တွင်းစံဖတ်မှုကိုနှစ်ကြိမ်ကျူးလွန်ခံခဲ့ရပါတယ်ကယားပြည်နယ်မှာသူ့အဖေနဲ့အမေအိမ်နောင်ကြီးပြုတ်ခွဲတော့ငွေသေးတဲ့သူ့ကိုဆွေမျိုးတွေလက်ထဲထည့်ခဲ့ကြပါတယ်။ဒါပေမဲ့ဆွေမျိုးတွေကသူ့ကိုမိဘမဲ့ကိရာတစ်ခုစီပို့ခဲ့ကြပါတယ်။အဒီကနေထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုသူရောက်လာခဲ့ပါတယ်။အဲဒီမှာပဲအိမ်နောင်နှစ်ဆက်ကြခဲ့ပြီးယောက်ျားနှစ်ယောက်စလုံးရဲ့အကြမ်းဖက်မှုတွေကိုခံခဲ့ရတာပါ။ဒါပေမဲ့ဒုတိယတစ်ချိန်မှာတော့ตุปูน้าเลยละแกบาบี
จม่าพระมาอิทาวเราก็เลยหัวจะเอลิมิวเนจจุดเตะขยะแต่นั้นดูได้อิทาวเลยเอลิมิวเนจจุดเตะก็จะได้นั่นนี่จ่อชิจม่ากูกูแต่นั้นกูกูกูจะเพ่ขยะเล็ดตีเลยปีตรุลุนอะไรขันแต่แล้วจม่าขันอะไรไม่ใช่รู้ใช่ไหม
မော်ဘိုးလိုပါပဲမော်ဒီဟာ KNW ရဲ့အကူအညီရခဲ့ပါတယ်ယာယီလုံးချုံအိမ်မှာခိုးလုံဝင်ရခဲ့တဲ့အပြင်စခန်းကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးပြဿနာတွေကိုဥပဒေအရဖြေရှင်းဖို့အကူအညီတွေရယူခဲ့ပါတယ်။ဒုက္ခသည်စခန်းမှာတော့ကြားမအခြေပြုအသိပညာပေးတင်နန်းကိုလွန်ခဲ့တဲ့6နှစ်ကစပြီးတစ်နှစ်ကိုတင်နန်း2ကြိမ်လောက်ပေးနေပါတယ်။တင်နန်းတွေကနေအပြုမူတွေကိုပြောင်းလဲဖို့ကြိုးစားတာနဲ့ဇနီးမောင်နှံတွေကိုသူတို့ရဲ့ဆက်ဆံရေးတိုးတက်အောင်ကူညီပေးဖို့ဥတည်နေပါတယ်ဒါအပြင်မိသားစုစီမံကိန်းချတာနဲ့ကလေးပြုစုစောက်ဆောက်တာတွေကိုလည်းတင်နှန်းမှာထည့်သွင်းတင်ကြားပေးပါတယ်ကိုနေတယ်နဲ့နော်စာဝါတို့ဇနီးမောင်နှံကမကြသေးခင်ကဒီတင်နှန်းတွေကိုတက်ရောက်ခဲ့ပါတယ်သူတို့ကအိမ်အောင်သက်10နှစ်လောက်ရှိပြီးကလေးတစ်ယောက်ရှိပါတယ်ကိုနေကဒုက္ခတဲ့စခန်းအတွင်းမှာလူငယ်တွေကိုကွန်ပျူတာသင်ပေးတဲ့ဆရာတယောက်ပါ KNWO ကတင်စားပေးတဲ့ဈာမအခြေပြုအကျံဖတ်မှုဆိုင်ရာအသိပညာသင်တန်းကသူ့အတွက်တော့အထောက်အကူအများကြီးပေးတယ်လို့သူကပြောပါတယ်
။ခုနလောနဲ့ပြပလာပြီးတော့သူ
ရင်းနှောင်းတွေတယောက်နဲ့တယောက်အလုပ်လုပ်တဲ့အချိန်မှာအဆင်မပြေတာတွေကြောင့်ဟောပြီးတော့ပြောတာဆိုတာရှိတယ်ပေါ့။အလုပ်ကနေပြန်မှန်းလာပြီးစိတ်တိုင်းမကြတာတွေအော်ဆဲပြီးတော့ပြောဆိုတာတွေကျွန်တော်လုပ်ခဲ့မှုတယ်။ရှိခဲ့မှုတယ်။ကျန်းတဲ့အပြုမှုလေးတွေပေါ့။တင်နန်းမော်ဒီအိမ်နဲ့အကျန့်ဖတ်မှုနဲ့ပတ်သက်တဲ့တင်နန်းတက်ပြီးတော့ဒါတွေတဖြည်းဖြည်းနားလည်လာတယ
်ဒါပေမဲ့အသိပညာပေးတင်နန်းတွေဒါမှမဟုတ်အိမ်ဆောင်ကြီးကွာရှင်းတာတွေဟာအိမ်တွင်းအကျန့်ဖတ်မှုပြဿနာတွေအတွက်အမြန်ဖြေရှင်းပေးနိုင်မှာမဟုတ်ပါဘူးအထူးသဖြင့်အမျိုးသမီးတွေအတွက်ပါသူတို့ဟာလုံးကြုံစိတ်ချရတဲ့နေရာတက်ကိုမပြောင်းရွှေ့နိုင်ကြပါဘူးသူတို့ရဲ့အရင်ယောက်ျားတွေနဲ့ဘယ်ကိုမှသွားလို့မရတဲ့ဒုက္ခတွေစခန်းချင်းထဲမှာပိတ်မိနေကြတာပါမော်ဘိုးနဲ့သူ့အရင်ယောက်ျားတို့ဟာဒုက္ခတွေစခန်းတစ်ဖက်စီမှာနေပေမဲ့သူဟာလုံးကြုံတယ်လို့မခံစားရပါဘူ
းတဟိဟိငင်းတို့နေတာ
လောလောဆယ်ဆိုရင်ကိုခန္ဓာတော့လွမြောက်နိုင်ပေမဲ့စိတ်ပိုင်းမှာတော့အဝေးမှာနေရဆိုရင်ပဲသူကချင်းချောက်တာမျိုးကြီးစိတ်မှာကြောက်နေရမျိုးတွေရှိတယ်။စိတ်ကအဲ့လိုဖြစ်တော့ရင်ကလိုတော့ပြန်မဖြစ်တော့စိတ်ကမကောင်းနိုင်တော့တကယ်ပြန်လာပြီးလုံးမှလည်းကြောက်နေရမျိုးပေါ့စိတ်ကမြဲစင်းရဲနေဒါမဲ့ကိုယ်စိတ်နဲ့ကိုယ်ဆိုရင်လွမြောက်တယ်လို့ယူဆပေမဲ့ तू ကဝေးကနေချင်းချောက်တာမျိုးတွေပေါ့
အနာဂတ်မျိုးဆက်တွေအတွက်တော့မျောလင်းချက်တွေပိုရှိကောင်းရှိလာနိုင်ပါတယ် KNWO နဲ့တင်နန်းပေးသူတွေကတော့လူငယ်အမျိုးသားတွေဟာလူကြီးအမျိုးသားတွေထက်ကျန်းမာရေးရာနဲ့ပတ်သက်ပြီးပုံမှုအသိရှိရဲ့လို့ပြောပါတယ်။အိမ်တော်နဲ့ဆက်ကျန်းဖတ်မှုတွေကျုံရတဲ့မော်လေးဟာသူ့ရဲ့ဆယ်ကျော်တက်ရွယ်သားနှစ်ယောက်ဟာအဲ့ဒီဖြစ်နေကြအကျန်းဖတ်မှုပုံစံတွေကိုတောက်ပြတ်စီမဲ့သူတွေထဲမှာအပါဝင်ဖြစ်လာမယ်လို့မျှော်လင့်နေပါတယ်
။တို့လို့တော်လောကတရားဖြစ်စေတဲ့ပြည်ပညာတရားဖြစ်စေတယ်။လူများမျိုးတည်းမင်းလူမျိုးတတ်သမီးတွေရောမင်းနိုင်ဆက်ဖို့မရဆက်ဖို့ယူခဲ့တော့လည်းကကမမရောအဲ့လိုမျိုးတင်ပေးတယ
်။ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေ။ဒီ season ကိုအလူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။နောက်တစ်ပတ်မှာထုတ်လင်းမယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နှားဆင်ပေးကြပါအောင်ရှင်
။ဒို့အတန် season ကိုကြားခဲ့ရတာပါ။အခုတော့ Democracy လူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အလှည့်ပါ။ New Zealand နိုင်ငံမှာမူလနေထိုင်နေကြတဲ့ဌာနေတိုင်းရင်းသားခေါင်းဆောင်တွေနဲ့ Colony လုပ်ခဲ့တဲ့ British Empire ကြား1840ခုနှစ်မှာချုပ်ဆိုခဲ့တဲ့စာချုပ်ပါကိုပိုင်အုပ်ချုပ်ခွင့်နဲ့ပတ်သက်လို့သဘောထားကွဲမှုတွေဒီကနေ့ထိအကြီးအကျယ်ရှိနေပြီးတော့ဆန္ဒပြကန့်ကွက်တာတွေလည်းရှိနေပါတယ်။နိုင်ငံတွေရဲ့ဒီမိုကရေစီနဲ့လူခွင့်ရေးတိုးတက်မှုကကိုလိုနီသမိုင်းနဲ့လည်းဆက်ဆက်နေတတ်တာကိုဥတ္တမောင်တန်းကတင်ပြထားပါတယ်ခင်ဗျာ။
ခါနေမော်ရီလူမျိုးတွေကအိုတီရိုဝါလို့ခေါ်ကြတဲ့နယူးဇီလန်ကိုဒီတိုင်းနိုင်ငံကလူပြူတွေရောက်လာပြည်တဲ့နောက်1840ခုနှစ် February 6ရက်နေ့မှာဒီတိုင်းပြည်နဲ့မော်ရီအကြီးအကဲတွေကြားစာချုပ်ချုပ်ဆိုခဲ့ကြပါတယ်။အဲဒီ White Tahi စာချုပ်အပေါ်အဓိပ္ပာယ်ပြန်လည်ဖွင့်ဆိုမဲ့ဥပဒေမူကြမ်းပြက်ကိုနယူးဇီလန်လွှတ်တော်မှာကနဟုတင်သွင်းဖို့ကြိုးစားတဲ့အခါမှာတော့မော်ရီအမတ်တွေကကန့်ကွက်ခဲ့ကြပါတယ်။နိုဝင်ဘာလ14ရက်နေ့မော်ရီရိုးရာအခအောက်ခံနဲ့ဖြစ်တော်ထဲမှာကန့်ကွက်ခဲ့တဲ့ဗီဒီယိုကကမ္ဘာတစ်လောကပြန်လည်ကြိုးစားပေါ်လာတယ်။ New Zealand Herald တရင်းစာရဲ့အလို့ရဆိုရင်တော့ဒီဗီဒီယိုကိုကြည့်ရှုသူပေါင်း November 17ရက်နေ့အထိတန်ပေါင်း900ကျော်တယ်လို့ဆိုပါတယ်။အဒီလိုကောင်းွက်အပြီးမှာလွတ်တော်ကိုရလိုက်ပြီးဟာနာရိုဟီတီမိုက်ပီကလပ်နဲ့တခြားမော်ရီအမတ်တယောက်တို့ကိုလွတ်တော်ထဲဝင်ွက်24နာရီပြေးလိုက်ပါတယ်။နောက်ရမှာပဲမော်ရီနေရင်လူမျိုးတွေနဲ့သူတို့ကိုထောက်ခံသူတွေကလွတ်တော်ကိုချီတက်ဆန္ဒပြကြပါတယ်။ဟာနာရိုဟီတီကဆန္ဒပြပွဲမှာအခုလည်းပြောပါတယ်။
I might have been suspended for 24 hours and not let in the gates for
လူတော်ရဲ့ဝင်ဝင်ချမကို24နာရီပိတ်လိုက်ပါတယ်။ကိစ္စမရှိပါဘူး။နောက်တည့်လူတော်လေကားချက်မှာလူတသိန်းနဲ့ချမလာတယ်။ရင်ကော့ခေါင်းမော့လာတယ်။ဝင်ဝင်ကြွားကြွားချမတို့ရဲ့အလံတွေနဲ့လာပါတယ်
။ဘာကြောင့်မော်ရီလူမျိုးတွေဆန္ဒပြကြတယ်လဲဆိုတော့ကိုအော်ကလန်ပြည်သားတက်ကလူကမော်ရီဆွတ်ထွင်ဦးစီးဘာသာရေးဆရာပမုခအဲလာဟယ်ရီကအခုလိုပြောပါတယ်။
So we have gathered in our tens of thousands
of people at Lumio Tainda Achikan ne mnyi mya mu shi de so le chang pya chen ne horong wa tbo tu ni che ko upri chan pya ran pin sin ne twe jma ru so yin na ba da cha mori thani yin lumio de da ma ka a lo a chong we ma tu kwe pya ra ko lak khan dan lu mai phe tbo tha de tacha tu ri ba taung chi pi lo su yong ye cha ma de tu ri ya sanna pya chi de cha de tu ri bo
chang da bo ka ni လေယာစီပွားရေးအားနဲ့ပါတူဂူဘွဲရရှိခဲ့ပြီးအခုချိန်ထိနယူးဇီလန်မှာနေထိုင်နေတဲ့ဒေါက်တာချက်ထူးကတော့မူရင်းစာချုပ်နဲ့ဆက်ဆက်အကြောင်းတွေကိုအခုလိုပြောပြပါတယ်
။ငကိုကလေးကဒီနယူးဇီလန်မျိုးပေါ်မှာအခြေချနေထိုင်ခဲ့တာကဒီမော်ရီလူမျိုးတွေပဲဖြစ်တယ်ပေါ့။နောက်ပိုင်းကျမှကျွန်တော်တို့ဒီဥရောပတိုက်သားတွေဒီလာပြီးတော့ကုန်သွယ်ရေးနဲ့ရောက်လာကြတာရှိတယ်အကြောင်းမျိုးကြောင့်ချိုးချောက်လာကြတာရှိတယ်ပေါ့။အဲ့လိုနဲ့တစတစသူဒီဥရောပလူမျိုးတွေများလာတယ်များလာရင်းနဲ့မှဟိုဒီ through စီကံဖောက်ဖြတ်တာတွေဥပဒေချိုးဖောက်တာတွေနောက်ဒီ Murray ရဲ့ယဉ်ကျေးမှုထုံတန်းအစင်လာတွေကိုဖောက်ဖြတ်ကျူးလွန်တာတွေရှိလာတယ်။အဲရှိလာတဲ့အခါကျတော့တို့ကဒီဟာကိုဘလို့အရေးယူရမလဲဆိုတာတို့ဝေဖဲမရအောင်ဖြစ်ကြတယ်။အဲမှာတို့ Murray ခေါင်းဆောင်တွေကနေပြီးတော့အာတို့ဆင်းတိုင်မြင်ကြတယ်။ဆင်းတိုင်မြင်တဲ့မှာတို့ဒီဒါဆိုရင်တော့ငါတို့ဒီလိုနိုင်နေလို့မရတော့ဘူး။တို့ဒီလူပြူတွေကိုထိမ့်သိမ့်မှုထိမ့်သိမ့်နိုင်မှုအတွက်စနစ်တစ်ခုရှိမှရမယ်ဆိုတဲ့အတွေးကိုအခြေခံပြီးတော့ဒီ treaty of white tangi ဆိုတာကပေါ်လာတာပေါ့နော်အဲသူတို့အလူပြူတွေကိုသူတို့အုပ်ချုပ်ငါတို့ရဲ့ရင်ကျေးမှုငါတို့ရဲ့ရင်မြေတော်တော်တဘာဝငါတို့တည်ရန်စားတာကိုငါတို့အုပ်ချုပ်မယ်ဆိုပြီးပေါ်လာခဲ့တာပေါ့အဲတဘောကတော့အဲ့ဒီအချိန်မှာဒီနိုင်ငံကိုအုပ်ချုပ်ခွင့်ကသူတို့နားလည်ထားတာကငကိုကလည်းသူတို့အုပ်ချုပ်တာပဲအဲ့ဒီစာချုပ်အရာလည်းသူတို့အချုပ်ချာအနာသူတို့ပိုင်တယ်လို့ပဲသူတို့ကနားလည်ပြီးတော့ဒီစာချုပ်ကိုချုပ်ခဲ့တယ်အဲကြောင့်မို့သူတို့ရဲ့ခံယူချက်ကတော့အမြဲတမ်းပဲဒီနိုင်ငံကသူတို့ရဲ့ကိုတိကိုနံကိုကျင်းကနေနေခဲ့တဲ့နိုင်ငံသူတို့ရဲ့ကိုပိုင်ညီကိုပိုင်နိုင်ငံအဖြစ်အမြဲတမ်းသူတို့ရဲ့ယုံကြည်ရဲ့သဘောပေါ့ဆရာ
မော်ရီလူမျိုးတွေကလက်ရှိနယူးဇီလန်မှာအခွင့်ထူးရနေသလိုဖြစ်နေတယ်လို့ထင်မြင်သူကတော့ဒူကိုရိုင်းကလည်းမော်ရီလူမျိုးဖြစ်တဲ့ ACT ပါတီခေါင်းဆောင်လွှတ်တော်အမတ်ဒေးဗစ်ဆေးမိုဖြစ်ပါတယ်ဒီနေ့ကဥပဒေချမ်းကိုကျင်းတော့လွှတ်တော်မှာသူကအခုလိုပြောခဲ့ပါတယ်
The division that you are seeing was not caused by the spill. It's been built up over decades.
ခင်ဗျားတို့မြင်နေကြတဲ့အပွဲကိုဒီဥပဒေကျမ်းကလောက်တာမဟုတ်ပါဘူး။ဆယ်စုနှစ်ပေါင်းများစွာတဖြည်းဖြည်းကွဲလာခဲ့တာပါ။ဒီကာလတွေမှာနယူးဇီလန်သားတွေဟာသူတို့ဆင်းသက်ခဲ့ရလူမျိုးဒါမှမဟုတ်မိဖက်ရဲ့ဘက်တစ်ဘက်ကိုအခြေခံပြီးသူတို့ကိုသူတို့သတ်မှတ်သဘောထားခဲ့ကြပါတယ်။ပိုဆိုးတာကတော့အစိုးရအဆက်ဆက်ဟာအဲ့ဒီအပွဲကိုပိုကွဲတဲ့ကွဲစီတာပါပဲ။ဒါကိုဒီဥပဒေကျမ်းကဖော်ထုတ်ပြသည်ဖြစ်စေမပြသည်ဖြစ်စေအကွဲကရှိနေပြီးသားပါအဲ့ဒီလိုအကွဲဆက်အဖြစ်ခံလို့မဖြစ်တော့ပါဘူးချုပ်ပြောရရင်တော့တွတ်တော်ဥက္ကဋ္ဌကြီးခင်ဗျာ White Tangi စာချုပ်ဥပဒေကျမ်းပါမူတွေကဒီလွတ်တော်မှာဆယ်စု၅စုခန့်စိတ်နေခဲ့တာကိုဖြည့်ပေးလိုက်တာဖြစ်ပါတယ်အဲ့ဒီလိုဖြည့်ရင်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံကိုခိုင်မာအောင်လုပ်ပေးတာပါဒါအကွဲမဟုတ်ပါဘူးသဘောတူစာချုပ်တွေကပြည်သူတွေကိုစီးလုံးမှုဖြစ်ပါတယ်ကွဲဖို့မဟုတ်ပါဘူး
ဒါပေမဲ့မော်ရီလူမျိုးတွေကလွတ်တော်အမတ်ဒေးဗစ်ဆေဘိုမြင်တယ်လို့မမြင်ကြပါဘူး။အော့ကလန်နီးပညာတက်ကလိုကမော်ရီဆွတ်ထွေဦးစီးဘာသာရေးဆရာပမုခအဲလာဟယ်ရီကအခုလိုမြင်ပါတယ
်။ Everyone in New Zealand has the same rights now. What Maori are seeking
is New Zealand မှာလူတိုင်းပြည်နယ်ရဲ့အခွင့်အရေးတစ်ခုရှိပါတယ်။ဌာနရင်မော်ရီလူမျိုးတွေကအတိတ်ကအစိုးရလုံဆောင်ချက်တွေအတွက်ပြန်ပြီးတော့ပြုပြင်ဖို့အလိုရှိကြတာပါ။ကျမတို့ကအခွင့်အလူပေးဖို့တောင်းဆိုနေရမှာမဟုတ်ပါဘူး။ညီသိန်းတာ၊စီးဆွဖက်တာ၊တရားဝင်သိမ့်ပိုက်တာတာစတဲ့19နဲ့20ရာစုတုန်းကဖြစ်ခဲ့ရတဲ့ကိုအတိမတ်ပြဖို့တောင်းဆိုတာဖြစ်ပါတယ်
။မော်ရီလူငယ်လွတ်တော်အမဟာနာရိုဟီတီအတွက်တော့နယူးဇီလန်ဟာ အိုတီရိုးကနိုင်ငံပဲဖြစ်ပါတယ်။မော်ရီလူမျိုးတွေဟာကိုတိကိုထားနဲ့နေနေကြတဲ့လူမျိုးတွေဖြစ်တာကိုဆန္ဒပြပွဲမှာအခုလိုပြောသွားပါတယ
်
။အိုတီရိုးကနေရင်တိုင်းသားတွေအနေနဲ့ကျမတို့ရဲ့အခွင့်အရေးနဲ့ချုပ်ချာအာဏာကိုထိပါဖို့ဘယ်သူ့ကိုမှကျမတို့ခွင့်မပြုပါဘူး။ကျမတို့ကကိုတိကိုနဲ့ချုပ်ချာအာဏာရှိတဲ့သူတွေပါ။ကဘာကြီးကကျမတို့ကိုကြည်နေပါလေ။
ဝိုင်တောင်ကြီးစာချုပ်ကမော်ရီဘာသာစကားအင်္ဂလိပ်ဘာသာစကားနှမျိုးနဲ့ရှိနေပြီးအတိတ်တွေကကွဲပြားနေတာကိုဒေါက်တာကျန်ထူးကအခုလိုရှင်းပြပါတယ်
။ဘူလာစာချုပ်ကငိုရဲကကျွန်တော်တို့ကဘာသာစကားနှစ်ခုနဲ့လုပ်ခဲ့တယ်။အဲတစ်ခုကတော့မူရင်းဘာသာစကားကတော့မော်ရီဘာသာစကားနဲ့လုပ်ခဲ့တယ်။နောက်တစ်ခုကတော့ဒီအင်္ဂလိပ်ဘာရှင်းနဲ့သူတို့လုပ်ခဲ့တယ်ပေါ့။ဒီဘာရှင်းနှစ်ခုနဲ့ထုတ်ခဲ့ကြမှာဟိုမူလပထမကလေးကဟိုပဲဘာသာပြန်ပြီးပွဲလက်ချက်တွေကရှိခဲ့တယ်။ဥမာအဲ့ဒါဥပမာတစ်ခုထုတ်ပြောရမယ်ဆိုရင်မော်ရီလူမျိုးတွေသူတို့ယူဆတာကတော့သူတို့ရဲ့အချုပ်ချာအာဏာသူတို့ပဲပိုင်တယ်ဒါပေမဲ့လူပြူတွေကိုတော့သူတို့ဒီ crown ကအုပ်ချုပ်မယ်ဆိုတဲ့သဘောမျိုးသူတို့ကနားလည်ထားကြတယ်တကယ်တမ်း English version မှာဘာသာပြန်တဲ့ခါကျတော့ဒီနိုင်ငံရဲ့အချုပ်ချာအာဏာကိုသူတို့ဘီရင်ကနေဘီရင်ဘီမသူတို့ရဲ့ crown ကနေပြီးတော့ပိုင်ဆိုင်တယ်လို့သူတို့ကပြန်ဆိုထားတယ်ပေါ့အဲ့လူကနေသူတို့ကဒီစာချုပ်ကသဘောတဘာဝတွေအများကြီးရွဲခွဲကြတယ်အဲ့ထဲမှာချိုးရလို့ဒီအချုပ်ချာအာဏာကိုပူတွဲအုပ်ချုပ်မှကို governance ကိုမျိုးပေါ့ပူတွဲအုပ်ချုပ်မယ်ဆိုတဲ့အတိပဲဖွင့်သွင်းချက်တွေရှိတယ်။အဲ့ထက်မှမဟုတ်သူ့ရဲ့အစိုးရကိုယ်တိုင်ဆုံးဖြတ်လို့မရဘဲနဲ့သူရဲ့ဒီ New Zealand Moriori မျိုးတွေရဲ့ New Zealand နိုင်ငံရဲ့တဘာဝတရားစာတွေကိုစီမံခန့်ခွဲတဲ့နေရာမှာကြတော့ဒီ Moriori မျိုးတွေရဲ့ဆုံးဖြတ်ချက်ပါရမယ်ဆိုတဲ့ကတ်ထန်ချက်တွေရှိတယ်ပေါ့။အခုကိစ္စမှာတော့အဲ့ဒီအရာတွေအလားတွေက Moriori မျိုးတွေကိုအခွင့်အတူပေးရရောက်တယ်လို့အဲဒီဆိုတဲ့တဲ့ပုဂ္ဂိုလ်ကယူဆတာ။ဒါကြောင့်မလို့ဒီလိုအစီအစဉ်တင်နေတယ်လို့သူကတော့ပြောတယ်ဗျ။
Labour Party အမတ်ကတော့ဥပဒေကြမ်းတင်တဲ့နေ့မှာပဲလွတ်တော်ရောဒေးဗစ်စေဘု
စပိတ်ကရှိုင်းရှိုင်းရှိုင်
းဥက္ကရာကြီးခင်ဗျာမစ္စတာဒေးဗစ်စေမောဟာအလွန်ကိုရှက်စရာတနာစရာပါစာချုပ်မူများဥပဒေကြမ်းကိုတင်သွင်းပြီးဒီတိုင်းပြည်ပေါ်မှာခုလိုလှုပ်ဖို့ကြိုးစားတာရှက်စရာပါပဲ
နှစ်ပေါင်းများစွာရှိခဲ့တဲ့ပြဿနာပေါ်နယူးဇီလန်ငွေကြီးချုပ်ကတော့အခုလိုမြင်ပါတယ်
For our position and why we don't support it is very clear.
You know, ကျွန်တော်ရဲ့ယက်တီချံဘာကြောင့်ဒါကိုမထောက်ခံတယ်လဲဆိုတာအလုံးကိုရိုးရှင်းပါတယ်။နှစ်ပေါင်း184နှစ်လုံးဒါကိုညှိနှိုင်းငင်းခုန်ဆွေးနွေးခဲ့ကြတာပါ။ကလောင်တစ်ချက်နဲ့ဒါရီအားလုံးကိုရှင်းနိုင်လိမ့်မယ်လို့ခင်ဗျားယူဆရင်အတော့ကိုရိုးရှင်းလို့ရကြပါတယ်။ကျွန်တော်တို့ချင်းကပ်ပုံကတော့ကိစ္စတစ်ခုချင်းဖြေရှင်းဖို့ပါပဲ။ကိစ္စတစ်ခုချင်းမှာလူတွေအများကြီးနဲ့အမြင်အများကြီးရှိပါတယ်။ကိစ္စတစ်ခုချင်းကင်တွယ်ဖြေရှင်းပါတယ်။စပီဒီတိုင်းလောက်ပါမယ်ဒါတွေထပ်ပို့လို့အရေးကြီးတာကတော့ပိုကောင်းတဲ့ရလက်ရအောင်မော်ရီလူမျိုးတွေနဲ့အလုံးလို့ဖို့ပဲဖြစ်ပါတယ
်နိုင်ငံတိုင်းမှာကိုလိုနီသပိုင်းကြောင်းနဲ့ဆက်နေတဲ့ပြဿနာတွေရှိတတ်ကြစနေပါနယူးဇီလန်လူအဖွဲ့အစည်းအတွင်းမှာတော့အတိတ်အကျွေးနဲ့ပတ်သက်လို့ဌာနရင်းလူမျိုးတွေနဲ့နောက်မှရောက်လာကြတဲ့အနောက်တိုင်းသားတွေကြားတဟဇာတာဖြစ်ဖို့ရုန်းကန်နေကြဆဲဖြစ်ပါတယ်ကျွန်တော်တ
ို့ဘောင်းတန်းပါ။ဥတမောင်တန်းတက်ဆက်ပြီးကြပါပါ။တနင်္ဂနွေမနေ့ရဲ့ပထမပိုင်းအစီအစဉ်တွေဒီမှာပဲရပ်နားပါရစေခင်ဗျာ။ VOA စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းလဲဆိုရင် VOA ရဲ့ email list ဆို bomis@voanews.com ကိုလိမ့်မှုပြီးတော့ email စာရေးသားပေးပို့နိုင်တယ်လို့ Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။မကြာခင်ဆက်လက်တင်ဆက်မယ့်အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုဇလက်တင်ဆက်သွားပါမယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကို90 American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ video season တွေကို line တိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဖိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဖိုင်တိုမီတာ32 kHz 9383ညနဲ့9383ညဖိုင်တိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသည်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာနဲ့နှက်ခင်ပါခင်ဗျာ။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဂျူရုဆလောင်းကနေလူစုမိတ်ဆွေရုပ်သံလိုင်းကတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website, Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းမိနစ်30မှာကြန့်ရှိနေသေးတဲ့အပတ်စဉ်စီစဉ်တွေကိုစတိုက်တင်ဆက်ပေးတော့ပါမယ်။အခုရင်ဆုံးတော့အာရှနိုင်ငံရေးစီစဉ်နဲ့စကြပါမယ်။ထိုင်ဝမ်သမ္မတလိုင်ချင်းတေအမေရိကန်ပြည်ထောင်စုမှာကိတ္တဝင်ရောက်ရန်နာမဲ့ကိစ္စတရုတ်ကအပြင်းထန်ကန့်ကွက်ပါလေ။အမေရိကန်ကင်းထောက်လေရင်ထိုင်ဝမ်ရေလက်ကြားပြန်တမ်းပြီးတဲ့နောက်တရုတ်ရုရှားစစ်လေရင်တွေလည်းဂျပန်ပင်လယ်ထဲကင်းလဲခဲ့ကြပါလေ။အစ္စရေးနဲ့ဟစ်ဇ်ဘိုလာအကြားအပြစ်ရဖို့သဘောတူလိုက်တဲ့အတွက်အိုးရင်ဆွန့်ခွာရသူတွေပြန်လာနေကြပါလေ။ကိုစုံမှုကျော်ကဒီစပတ်တင်ပြထားပါရခင်ဗျာ။
ထိုင်ဝမ်သမ္မတလိုက်ချင်တေရဲ့ဒီကနေ့စနေနေ့မှာစတင်လိုက်တဲ့ Pacific ကျွန်းနိုင်ငံများခီးစဉ်အတွင်းအမေရိကန်ပြည်ထောင်စု Hawaii ကျွန်းနဲ့အမေရိကန်ပိုင်နဲ့ Guam ကျွန်းတွေကိုဝင်ရောက်ရာနာမှာဖြစ်ပါတယ်။ထိုင်ဝမ်နဲ့တရားဝင်တန်တမန်ဆက်ဆံရေးရှိတဲ့နိုင်ငံ12နိုင်ငံတွေက Marshall Island, Tuvalu, Palau စတဲ့နိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်။သမ္မတလိုက်ချင်တေဟာ Hawaii မှာနှစ်ညအိပ်ရာနာမှာဖြစ်ပြီး Guam ကျွန်းမှာတစ်ညအိပ်ရာနာမှာဖြစ်ပါတယ်။လိုက်ချင်တေဟာပြီးခဲ့တဲ့မေလကသမရဖြစ်လာပြီးနောက်ပထမဆုံးအကြိမ်တရားဝင်တန်တပန်ဆက်ဆံရေးရှိတဲ့နိုင်ငံတွေကိုလှည့်လည်တဲ့ခရီးစဉ်ဖြစ်တယ်လို့ပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုနန္ဒမိတ်အတွင်ရန်နာတာလည်းဖြစ်ပါတယ်။ထိုင်ဝမ်ကိုနိုင်ငံတစ်နိုင်ငံအဖြစ်အတိမတ်ပြုဆက်ဆံတဲ့ပါရာဂွေးနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကတော့နိုဝင်ဘာလ29ရက်နေ့တောက်ကြနေမှာပဲထိုင်ဝမ်နိုင်ငံကိုရောက်ရှိပြီးသမရလိုင်နဲ့တွေ့ဆုံခဲ့ပါတယ်။သမရလိုင်ချင်းတေအမေရိကန်ပြည်ထောင်စုနယ်မြေအတွင်ဝင်ရောက်ရန်နာတာကိုတရုတ်ကတော့အပြင်းအထန်ကန့်ကွက်ပါတယ်။နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကနိုဝင်ဘာလ29ရက်နေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美方想要维护台海和平，关键要认清赖清德和民进党当局的台独本性，慎之又慎。
American ပြည်တော်စုအနေနဲ့ထိုင်ဝမ်ရေလက်ကြားငြိမ်းချမ်းရေးကိုလိုလားတယ်ဆိုရင်ထိုင်ဝမ်သမ္မတလိုက်ချင်းတေးနဲ့သူ့ရဲ့တိုးတက်သောဒီမိုကရက်ပါတီ DPP ရဲ့ထိုင်ဝမ်လွတ်လပ်ရေးနဲ့ဆိုင်တဲ့သဘောထားကိုသတိပြုဖို့လိုပါတယ်ထိုင်ဝမ်အရေးကိုလည်းသတိကြီးကြီးထားကင်တွယ်ဖို့လိုပါတယ်။ဒါ့အပြင်ထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုကိုရှင်းရှင်းလင်းလင်းဆန့်ကျင်ဖို့ငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကိုအပြေထောက်ခံဖို့လိုပါတယ်။တရုတ်အနေနဲ့ထိုင်ဝမ်နဲ့အမေရိကန်ဘလို့တရားဝင်ဆက်ဆံရေးမျိုးကိုမဆိုဆန့်ကျင်ပါတယ်။ထိုင်ဝမ်အာဏာပိုင်ခေါင်းဆောင်တွေအမေရိကန်ပြည်ထောင်စုဘလို့အကြောင်းပြချက်မျိုးနဲ့မဆိုတွားရောက်တာကိုအခိုင်အမာဆန့်ကျင်ပါတယ်။
ထိုင်ဝမ်သမ္မတလိုက်ကတော့ဟာဝိုင်မှာရန်နာစဉ်ထိုင်ဝမ်ရဲ့မိဟောင်းဆွေဟောင်းတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ကျွမ်းကျင်သူပညာရှင်တွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ထိုင်ဝမ်တာဝန်ရှိသူတွေကပြောဆိုထားပါတယ်။အခုလိုထိုင်ဝမ်သမ္မတရဲ့ခီးစဉ်ကြောင့်ထိုင်ဝမ်ကျွန်းအနီးတရုတ်ရဲ့စစ်အင်အားဖြန့်ချိန်ချောက်မှုတွေဖြစ်လာနိုင်တယ်လို့အကြေခတ်တွေကတွက်ချက်ထားပါတယ်။အခုလိုချိန်မှာပဲတရုတ်နဲ့ရုရှားပူးတွဲပြီးဂျပန်ပင်လယ်ပြင်ပေါ်မှာတောက်ကြနေကလေကြောင်းကင်းလက်ခဲ့တယ်လို့တရုတ်ဘက်ကထုတ်ပေါ်ပြောဆိုပါတယ်။ကင်းလက်ရောင်မှာတရုတ်ဂျက်တိုက်လေယာဉ်တွေရုရှားဘုံးကျဲလေယာဉ်တွေပါဝင်ခဲ့ပြီးပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကတော့အမေရိကန်ရေတပ်ကင်းတောက်လေယာဉ်တစ်စင်းထိုင်ဝမ်ရေလက်ကြားမှာပြန်တန်းခဲ့တဲ့အတွက်တရုတ်ကကန့်ကွက်ခဲ့ပါသေးတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတရုတ်ဟာလက်တုံ့ပြန်တဲ့အနေနဲ့ဂျပန်ဘက်ကိုပါလှည့်လာနေတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေတုန်းကတော့ထိုင်ဝမ်အရေးပေါ်ဖြစ်လာခဲ့ရင်ကာကွယ်ဖို့အမေရိကန်ကမစ်ဆိုင်းဒုံးတပ်ဖွဲ့တွေဂျပန်နဲ့ဖိလစ်ပိုင်မှာခြားထားဖို့စီစဉ်နေတယ်ဆိုတာကိုတရုတ်နဲ့ရုရှားကအပြင်းအထန်ကန့်ကွက်ပါတယ်ရုရှားကလည်းဂျပန်မှာမစ်ဆိုင်းတွေခြားထားမယ်ဆိုရင်ရုရှားရဲ့လုံခြုံရေးကိုချိန်ချောက်တာဖြစ်တဲ့အတွက်လက်တုံ့ပြန်မယ်လို့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲစစ်ပွဲတွေပြင်းထန်နေတဲ့အစ္စရေးနဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာတို့အကြားအဖြစ်ခတ်ရစရေးသဘောတူညီချက်ကိုနိုဝင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။အမေရိကန်နဲ့ပြင်သစ်ဂျာဝင်ညှိနှိုင်းပေးခဲ့မှုနဲ့သဘောတူညီမှုရရှိခဲ့တဲ့အပြစ်အခက်ရစဲရေးမှာနှစ်ဖက်တပ်တွေနေဆက်အနီးကနေစုခွာဖို့အပါအဝင်အဓိကအချက်73ချက်ပါဝင်ပါတယ်။ရေရှည်တည်တတ်နိုင်မဲ့အပြစ်အခက်ရစဲရေးလို့မျှော်လင့်ထားပေမဲ့တစ်ဖက်ဖက်ကသတ်မှတ်ချက်ကိုချိုးဖောက်ရင်ပြန်တိုက်ဖို့လည်းအသင့်ရှိနေပါတယ်။စစ်စင်ရေးတွေပြုလုပ်နေတဲ့ Israel မြောက်ပိုင်းစစ်ဒေသအကြီးအကဲဗိုလ်ချုပ် MG Oregon ရဲ့ November 29ရက်နေ့တောက်ကြနေကထုတ်ပြန်တဲ့ဗီဒီယိုထဲမှာအခုလိုပြောဆိုထားပါတယ်
ဟိုတစ်ခုချီလာနော ולאפשר את זה ולאכוף את זה. אנחנו נאכוף את זה בצורה אגרסיבית. שבתנאים שקבענו, זה מה שנאמר.
ג'נרל, אני נה, קוצ'י מה, פייקה יסי קיימה לאו לא פה בה. דבי מה, היסבולרי, אני נה, מרקו פילו כמה סוינו, ג'י פייטנה, תמה בה. ג'נרל, תוזד ובין סבו נה, די בוי ומוגולה, אתם פיין תאווה.
פייקה יסי בין נאוטני מה בה, איזרי גה, ליג'און גה, ניתק כאי כבה דירם. Abjika yasaye the bodu labi pite adwe Israel le chaung tai khai mu ne those de adwe oyin swan phwa thwe ge ya de sipi dukkha de tchu ga raw bodhu ni de ga satin bi niyat pyan la ni ja ba de tchu le o ain chan shi ni de bi me tchu ga raw long wa pyet si twa ba de Syria naingan ne ko pye win da de du de le thaung ne chi pyan la ni ja ba de pi ga de October la ga satin ge de Israel those adwe Lebanon 3800 lao te song ga de lo Lebanon jamma ye winyi thana ga thop pyan tha chaung di ba asha naingan ye si asin ma tin pya la ya ma
ku zo mu jo tin sat pi ga da ba aku sat pi lo leya site pyu ye tadin rwe ko chi aw ma saung si lak ga yin nyun si debait da ko chat 9280 jo tat ma tha bi me a pyin paw se na sa myin bi lo debait da wo chat 14000 a thi san chin tin myet tan ni ba le di tadin rwe a pyin debat twin leya thwat goun ti nan zin nong တက်ကြတွေကဘယ်လိုရှိပါသလဲ layer စီးပွားသတင်းတွေကိုစူးစီးပြီးတော့ Pharma Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါ layer စီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ် layer ဆက်မြူရေးချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်ဒီဘက်တွင်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စံတန်ချိန်25တန်းစပါးတင်2500ကျော်နဲ့အထက်တူလောင်သူတွေအနေနဲ့တူလောင်ရုံအတွက်မှတ်ပုံတင်ရမယ်ဆိုတဲ့သတင်းနဲ့စကြပါတယ်တူလောင်ရုံမှတ်ပုံတင်ခြင်းကိုအခုနှစ်ဒီဇင်ဘာလအတွင်းအပြစ်သက်ဆောင်ရွက်ရမှာဖြစ်ပြီးအကယ်၍တမတ်ကာလအတွင်းမှတ်ပုံတင်မပြုတ်လောက်သူတွေကိုပထမအကြိမ်စာပြုတ်တတိပေးပြီးနောက်လုပ်ငန်းလိုင်စင်မှတ်ပုံတင်လက်မှတ်အပါအဝင်လောက်ကင်ခွင့်တွေကိုယာယီပိတ်သိမ်းသွားမှာဖြစ်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။စီပါကူတန်းဝန်ကြီးဌာနကတော့ပြည်တွင်းစံသဘာဖူလုံရေးပြည်ပကိုစနစ်တကျတင်ပို့နိုင်ရေးစံသဘာဈေးကွက်နဲ့ဈေးနှုန်းတည်ငြိမ်မှန်ကန်စေရေးစံသဘာတူလောင်မှုအခြေအနေကိုစည်ရင်းပြုစုနိုင်ရေးတို့အပါအဝင်တူလောင်ရုံလက်မှတ်ကိုအခြေပြုတဲ့ငွေကြေးထောက်ပံ့မှုစနစ်ကိုဖော်ဆောင်နိုင်ရေးအတွက်အခုလိုတက်မှတ်လိုက်တာဖြစ်တယ်လို့ရန်ကုန်မြို့ကစံသဘာလုပ်ငန်းရှင်တဦးကပြောပါရယ်စံသဘာတူလောင်ရုံမှတ်ပုံတင်ခြင်းကို2023ခုနှစ်နိုဝင်ဘာလ3ရက်ကစလို့အွန်လိုင်းကနေမှတ်ပုံတင်နိုင်ကြောင်းအတည်ပြုခဲ့တာဖြစ်ပြီးလက်ရှိမှာစည်ရင်းပေးသွင်းလာတဲ့စံသဘာတူလောင်ရုံပေါင်း900ကျော်ထိရှိတယ်လို့ပြောဆိုထားပါရယ
်စောင်းစီရိုဗိတာကို14000ကျပ်လောက်ထိစံချိန်တင်မြင့်တက်နေပါရယ်ဆောင်းလုံးစီတင်တွင်တူလောင်ခဲ့ပြူခြင်းလုပ်ငန်းကြီးကြီးကော်မတီကနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့ထိရန်ကုန်အခြေခံလက်ကမ်းရည်ညွှန်းစည်းအနေနဲ့ဆောင်းစီတပိတာကို9180ကျင်းနဲ့ရောင်းချဖို့တက်မှတ်ထားပြီးမယ်ပြင်ပဈေးကွက်မှာတော့ထောက်ဝက်လောက်ထိဈေးမြင့်တက်နေတာပဲဖြစ်ပါတယ်ဒီကနေ့နိုဝင်ဘာလ3ပိုင်းကပြင်တွင်းဈေးကွက်မှာတော့ဆောင်းစီတပိတာကို6320ကျင်းလောက်တာပေါင်ဈေးရှိခဲ့ပြီးနိုဝင်ဘာလ29ရက်နေ့မှာတော့တပိတာကို14000ကျပ်လောက်ထိစံချိန်တင်မြင့်တက်လာတာဖြစ်တယ်လို့စောင်းသုံးသူတွေနဲ့စီလက်လူလက်ကရောင်းချသူတွေကပြောပါရယ်ဈေးဝယ်ထဲမှာညီဘက်စီစစ်စစ်ကတပိတာကို15500ကျပ်လောက်ပေါင်စီရှိနေပြီးထိုင်းဘက်ကနေဝင်ရောက်လာတဲ့ပစ္စုံနှကောင်စီကတလီတာ12ဘူပါတစ်ဖာကို15300ကျပ်နဲ့ပဲပီဆက်စီကတလီတာကို18000ကျပ်လောက်ပေါင်စီရှိနေပြီးအရင်ကတည်းတထောင်ကျပ်လောက်ဈေးမြင့်တက်လာတယ်လို့ဆိုပါရယ်စောင်းတုံးစီကြီးကြီးကော်မတီကရန်ကုန်တိုင်းဒေသကြီးတွင်မှာတော့အိမ်တိုင်းရောက်ဖြည့်ဖြူရောင်းချပေးနေပြီးဈေးကစားရည်ရွယ်ချက်ဖြင့်တူလောင်ရောင်းချနေသူတွေကိုတော့ဥပဒေအရအရေးယူသွားမယ်လို့ထုတ်ပြန်ထားပြီးမဲ့ဈေးနှုန်းကွာဟချက်တွေကညှိမှနေစေဖြစ်ပါရယ
်ကျောက်ကျက်သားစဉ်ဇရိုက်ကြဆင်းလာလို့ဝင်းမိသူတွေအရှုံးပေါ်နေပါရယ်အခုရပိုင်းတွင်ကြက်ရှံဖန်းစင်းနဲ့ကြက်ဥစည်းတွေဇက်တိုက်ကြဆင်းလာတာကြောင့်အရှုံးပေါ်နေတယ်လို့ကြက်မွေးမြူရေးလုပ်ငန်းရှင်တွေကပြောပါတယ်။မြန်မာနိုင်ငံမွေးမြူရေးလုပ်ငန်းအဖွဲ့ချုပ်ကကြက်ဥနဲ့ကြက်သားကိုတင်းတင်းနဲ့ဈေးနှုန်းနဲ့ဝယ်ယူစားသုံးနိုင်ဖို့အတွက်ပြီးခဲ့တဲ့နိုဝင်ဘာ23ရက်ကစလို့ရန်ကုန်တိုင်းဒေသကြီးဈေးတချို့မှာဓာတ်ရိုက်ရောင်းချတဲ့အစီအစဉ်စတင်လိုက်တာကြောင့်ဈေးတွေထိုးကျသွားတာလို့ဆိုပါတယ်။ အခုနိုဝင်ဘာပထမအပတ်က၎င်းစေးကျောက်တပိတ်သားကို1650ကျပ်အသားတို့ကျပ်တပိတ်သားကို1400ကျပ်လောက်ပေါက်သေးရှိခဲ့ပြီးနိုဝင်ဘာလ28ရက်နေ့မှာတော့ကျပ်ဥတပိတ်သားကို9950ကျပ်အသားတို့ကျပ်တပိတ်သားကို12200ကျပ်ထိကျဆင်းလာတာဖြစ်ပါတယ
်သူတို့လည်းမြောက်ခဲ့ဒီရပိုင်းလူမာရကဈေးကထိုးကျသွားတာလေဒီလိုမျိုးဒီအသားတို့သမားတွေရောသူသမားတွေရောပေါ့ကျွန်တော်တို့ခြံထိတ်ရကဘာကဈေးကျတာရောကံမကောင်းပေါ့ဗျာအဲပြီးတော့ဒီအတားအဆီးကြပါမယ်အစာဆီးတို့ဆီးဆီးတွေကဒီမကြောင်ဘူးဟိုကျွန်တော်တို့ခုမွေးတဲ့တပုံးမှာအစာဆီးကတင်တင်တက်သွားတယ်ကဈေးကြီးကတင်းထောင်ကြီးရင်းထားတာဆိုတော့လေဟိုပြီးတော့ဒီအစိုးရအဖွဲ့ကြီးတွေကလည်းပြင်းပြင်းထန်ထန်နဲ့ရောက်အောင်ပါလို့တယ်ညာလို့တယ်စရတဲ့ကြတာဗန်းပြကြီးပြောနေကြတာပေါ့ဗျာဒီကဲမွေးတဲ့သူတွေကတော့ထင်မနေတာဘူးပြီးတော့ပြင်းအားစုတွေညတ်တော့အောင်လဲဟိုအရင်လုပ်ပြရမှာပေါ့ဗျာအခုကမေးမတွေတော့ထိခိုက်ကြုံလဲဗျာဒီနေ့မှာကအခုလိုလေးမကျက်နေတဲ့ကောင်ကိုသေအားစုအရင်ကြီးကြည့်တာနဲ့ပြီးတော့ဒီမရက်အမြတ်မတိုက်လို့ဟိုနားမဲ့လုံငန်းတွေပေါ့နော်အဲလုံငန်းနားရတယ်ပြောင်းရှိတယ
်ကစက်သားစင်းနဲ့ကျက်ဥစင်းလုံးတွေကြာဆင်းလာပေမဲ့စက်သားပေါက်စင်းနဲ့အစာစင်းလုံးတွေကတော့အစမတန်မြင့်တက်မှုနဲ့ကြုံတွေ့နေရတဲ့အတွက်မွေးမြူသူတွေအရှုံးပေါ်နေတာပါပြီးခဲ့တဲ့2023ခုနှစ်က CB ကျက်အစာစင်းလုံးအနေနဲ့အမျိုးအစားလိုက် 50 kg တိတ်ကို6,900 ကနေ 8,500 ကျပ်လောက်အထိသာပေါက်သေးရှိခဲ့ပြီးလက်ရှိမှာတော့တိတ်ကို 9,400 ကနေ 13,500 ကျပ်လောက်အထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။2023ခုနှစ်ကကျပ်သားပေါက်တစ်ကောင်ကို800ကနေ 1,200 ကျပ်လောက်သာပေါက်သေးရှိခဲ့ပြီးလက်ရှိမှာတော့တစ်ကောင်ကို 2,000 ကနေ 2,600 ကျပ်လောက်အထိပေါက်သေးတွေဖြစ်ပေါ်နေပါတယ်။စတကအနာသိမ့်ပြီးနောက်ပိုင်းပြည်ပကနေကြက်စာတင်သွင်းရမှာအခက်အခဲတွေရှိနေတာကြောင့်ပြည်တွင်းမှာပါဈေးနှုန်းကအစမတန်မြင့်တက်လာပြီးကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်လာလို့ကြက်မွေးမြူရေးခြံတွေရနာရတဲ့အခြေအနေတွေလည်းရှိနေပါတယ်
။ဒီကတော့ကုန်ဈေးနှုန်းနေနေပေါ့ကုန်ဈေးနှုန်းနေနေတော့ဒီထုတ်လုပ်တဲ့ကုန်ကြမ်းဈေးတွေလည်းနေပေါ်လို့တော့မှန်တယ်ဥပမာအစာဈေးဈေးဘူးပေါ့လေဟဲ့လို့ကျန်းမာရေးကုန်ကြမ်းဈေးတွေနေရတော့ဒီထုတ်လုပ်တဲ့ကုန်ကြမ်းတွေကတော့မှန်တယ်ပေါ့မဟုတ်ရင်တော့ဈေးကတော့မွေးတဲ့ကတော့လေတလာကြတဲ့နဲ့ကြာလိုက်ပြီးတချို့နေရာဈေးကြီးပြီးတချို့နေရာကျတော့ဈေးနဲ့အဲ့လိုပဲစိတ်နေလိုက်ကြလို့ရှာတယ်ကွာ။ဒါကြီးကအခက်အခဲရှိတယ်ညီမအေး။ဟိုကဘယ်လိုဝေဒနာဝင်လို့မလွယ်တော့ဟိုတော့ကအလုံးလုံးတော့မရှိကြတာပေါ့။အစေးဘာညာဝင်ရတဲ့ဟာတွေကလုံးကလည်းကမ္ဘာပြေးထွက်တာလည်းအဲ့လိုမျိုးတော့နေတယ်လေ။နိုင်ငံခြားနေဆင်းလာတာများတယ်ဆိုတော့အဲ့လိုမျိုးလုံးလုံးတော့မရှိဘူး။အဲ့ကြောင့်လုံးလုံးတော့မရတော့ဝင်ရတာလည်းခက်နေတယ်။နာရတဲ့လူတွေနားကုန်ကြရင်ဟုတ်တယ်ရှိတယ
်ကြက်အစာဈေးနှုန်းဈေးဝါနဲ့ကြက်သားပေါက်ဈေးနှုန်းတွေကအရင်ကတည်းက3000လောက်မြင့်တက်လာတာကြောင့်အာနာသိမ့်ပြီးနောက်ပိုင်းမှာကြက်မွေးမြူရေးလောက်ကိုင်းတို့60ရာခိုင်နှုန်းလောက်ရော့ကျသွားတယ်လို့ဝင်းမြူရေးလုပ်ငန်းရှင်တွေကပြောဆိုထားပါတယ
်အခုဆက်ပြီးနိုဝင်ဘာလ19ရက်နေ့ကနေ26ရက်နေ့အထိဈေးကွက်အတွင်းတည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။စပိုးချောင်းတည်နေရီထဲမှာကျစ်တူနေတဲ့အာလူဈေးပြန်ကျဆင်းနေပြီးကျစ်တဖြူကတော့ပြည့်စီရှာပါလို့ဈေးပြန်တက်လာပါတယ်။ဆိတ်ဖြူပါဝင်နေရီထောက်ဆောင်မှကျစ်တူနေတွေကဈေးဝက်ထည်အများပြားဝင်ရောက်လာလို့ကျစ်တူနေဈေးပြန်ကျဆင်းလာတယ်လို့ကုန်သည်တွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကစိတ်ဖြူနဲ့မြင်းချန်ဒေတာထွက်ချက်တူနီကတပိတ်တာကိုအရွယ်ဆောင်လိုက်2500ကနေ4300ချက်ချပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ26ရက်နေ့မှာတော့တပိတ်တာကို2000ကနေ4000ချက်ချထိပြန်ကျဆင်းသွားတာကိုတွေ့ရပါတယ
်ချက်တုံဖြူကတော့ဈေးကွက်ထဲအဝင်နှဲသွားတဲ့အတွက်အရင်ကတည်းဈေးပိုမြင့်လာပါတယ်ရန်ကုန်ပြည်ထောင်ဈေးကွက်မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်ကရှမ်းချက်တုံဖြူအောင်ပန်းထူးတပိတ်တာကို13,000ကနေ16,000ကျပ်ထိပေါက်သေးရှိခဲ့ပြီးနိုဝင်ဘာ26ရက်နေ့မှာတော့တပိတ်တာကို12,000ကနေ15,500ကျပ်ထိကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတပိတ်တာကို1,000ကျပ်ဝန်းကျင်ဈေးကျဆင်းသွားတာဖြစ်ပါတယ
်။ဈေးဝယ်ထဲကိုယူရီးယားအာလူတွေဝင်ရောက်လာတာကြောင့်တရုတ်အာလူဈေးအနည်းငယ်ပြန်ကျဆင်းလာပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတရုတ်အာလူကတပိတ်တာကို9,500ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ26ရက်နေ့မှာတော့တပိတ်တာကို4,000ကျပ်လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့တည်နေစင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ဗီယူအမေရိက
ကန်တန်ရဲ့ VOA မြန်မာနံနက်ခင်းရုပ်သံတဲ့ Radio ထုတ်လွှင့်မှုအစီအစဉ်ကို Digital Line တွေကအပြင် Line to Radio နဲ့လည်းဖမ်းယူနိုင်ပါတယ်။မနက်6နာရီမှစတင်တဲ့ Radio အစီအစသ်မှာပထမပိုင်းနာယူဝက်မနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line to Meter 25 kHz 11865 Line to Meter 32 kHz 6153ညာနဲ့တိုင်းဒိုမီတာ40 kHz 953ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်ဝက်ဘ်ဆိုက်လိပ်စာ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA season တွေကို Facebook နဲ့ YouTube တို့မှာနားဆင်ကြည့်ရှုနိုင်တယ်လို့ Telegram ကနေလည်းသတင်းတွေကိုရယူဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။အခုတော့ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဥရယာတီပြောင်းလဲမှုဟာလူကျန်းမာရေးကိုထိခိုက်လာနိုင်တဲ့အဆင့်အထိစံချိန်တင်ရောက်ရှိလာတယ်လို့ကျန်းမာရေးဂျာနယ် The Lancet အဖွဲ့ကကမ္ဘာဒီဇိုင်းပညာရှင်120ကျော်ကိုပြုစုထားတဲ့အစီရင်ခံစာအသစ်ကိုဖော်ပြထားပါတယ်။အပူဒဏ်ကြောင့်မိုးခေါင်ရေရှားတာ၊ရေကြီးရေလျှံတာကနေအငတ်ဘေးစိုက်နိုင်တဲ့ငါဘေးဆိုင်တဲ့အထီတောင်ရောက်လာပြီလို့လည်းဆိုထားပါတယ်။ဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်တင်ပြထားပါပါခင်ဗျာ
။ပါကစ္စတန်နိုင်ငံမှာပြည်ခရက်နွေရသည့်အတွင်းနေ့အပူချိန်ပြင်းထန်လွန်းတဲ့အတွက်ဆေးရုံရောက်လာလူထောင်နဲ့ချီရှိပြီးလူဦးရေထူထပ်လွန်းနေမြို့တော်ကရာချီမှာတော့လူအတော်များများမူးမေလဲကြပြီးတော့တချို့လဲနောက်ဆုံးအသက်ပါပါသွားရတယ်လို့ဒေတာရင်သတင်းတွေကပြောပါတယ်။တချို့ပြည်နယ်တွေမှာဆိုရင်တော့နေ့အပူချိန်က48ဒီဂရီဆယ်လ်ဆီယပ်အထိရောက်ရှိခဲ့တာပါ။ကမ္ဘာအပူချိန်တွေဖြန်းများမြင့်တက်လာတဲ့နှုန်းထက်ပါကစ္စတန်နိုင်ငံမှာပိုးပြီးတော့မြန်ဆန်လာနေတာဖြစ်ပြီးလာမယ့်နှစ်ပေါင်း60အတွင်းအပူချိန်ဟာပြီးခဲ့တဲ့အနှစ်40လောက်ကအပူချိန်နဲ့ 1.3 ကနေ 4.9 ဒီဂရီဆယ်လ်ဆီယပ်အထိမြင့်တက်လာနိုင်ခြင်းရှိတယ်လို့လည်းကမ္ဘာပိုင်ရဲ့ဥတုရသီရေးရာပညာရှင်တွေကပြောပါတယ်။ဒါဟာနောင်ကြုံကြရတော့မယ့်ရှည်ပြေးလက္ခဏာတွေဖြစ်မယ်လို့လည်းအော်တိုဘာလကုန်မှာထုတ်ပြန်ခဲ့တဲ့ The Lancet အစီရင်ခံစာမှာဖော်ပြပါတယ်။ Lancet အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမာရီနာရိုမာနီလိုကအခုလိုပြောပါတယ
် With our data, with our evidence, what we're seeing is that climate change is a fundamental
ကျမတို့ရထားတဲ့ data တွေနဲ့ကျမတို့တွေ့မြင်နေရတာတွေကိုကြည့်ရင်ဥရယာတီပြောင်းလဲမှုဟာအခြေခံကျန်းမာရေးပြဿနာဖြစ်တယ်ဆိုတာအလွန်ထင်ရှားပါတယ်။ရာသီဥတုပြောင်းလဲလာတာကလူကျန်းမာရေးကိုထိခိုက်စေသလိုလူကျန်းမာရေးအတွက်ရေရိုရေရှည်ရင်ဆိုင်နေရတဲ့ချင်းချောက်မှုကြီးလည်းဖြစ်ပါတယ်
။အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတော့လူတွေသေဆုံးနေရတာပိုးပြီးတော့များလာနေတာဖြစ်တဲ့အတွက်အအေးတန်ကြောင့်သေဆုံးရတဲ့ပမာဏထက်ကျော်လွန်သွားနိုင်ခြင်းရှိနေပြီလို့လည်း Lancet နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။2023ခုနှစ်ထဲမှာတော့ကျန်းမာရေးကိုထိခိုက်လောက်တဲ့အထိအပူချိန်မြင့်တက်ခဲ့တဲ့ရက်ပေါင်း50ကျော်အထိတိုးလာပါတယ်။အခုလိုပူပြင်းလို့တဲ့အတွက်လှုပ်သားအင်အားလည်းအတော်ထိခိုက်ရတယ်လို့ဒေါက်တာရိုမန်နီလိုကပြောပါတယ်။
We have reached record very concerning new levels in the latest year of data. To give you an example, we're seeing that
ချင်းနေကအလွန်ဆိုးရင်စရာကောင်းနေပါတယ်။ဥပမာပြောရရင်အပူချိန်မြင့်တက်မှုနဲ့ဆက်ဆက်ပြီးတည်ဆုံးရတဲ့သူတွေထဲမှာအသက်65နှစ်နဲ့အထက်လူဦးရေဟာ1990ပြည့်လွန်နှစ်တွင်နောက်ပိုင်း169ရာခိုင်နှုန်းထိတိုးလာပါတယ်။ပြင်းထန်လွန်းတဲ့အပူချိန်နဲ့ကျုံရတဲ့ဒေသတွေမှာတော့နေဘူးဆက်ကြတဲ့အလုတ်ထွက်လုံနိုင်တဲ့လူတွေလည်းနှဲတဲ့ထက်နှဲလာပါတယ်။အလုတ်ကျန်းသမားတွေရဲ့ကျန်းမာရေးလည်းအတော်ထိခိုက်လာတာပါ။အပူချိန်မြင့်တက်လာတဲ့အတွက်လုံသားအင်အားတွေရှားပါလာတာကိုလည်းတွေ့ရပါတယ်။နေ့အပူချိန်ပြင်းထန်လွန်းတဲ့အတွက်2023ခုနှစ်အတွင်းအလုတ်ချိန်နိုင်ပေါင်း512ဘီလီယံအထိဆုံးရှုံးခဲ့ရပါတယ်။
2022ခုနှစ်တုန်းကတော့အပူလိုင်းနဲ့မိုးခေါင်ရေရှားမှုတွေပိုးပြီးတော့ဆိုးလာတဲ့အတွက်နိုင်ငံပေါင်း124နိုင်ငံတို့မှာအစာရေစာရှားပါမှုနဲ့ကြုံခဲ့တဲ့လူသန်းပေါင်းက150ကျော်အထိရှိခဲ့တာကိုလည်းအစိုးရကသာမှဖော်ပြထားပါတယ်
We've seen the second highest year of drought in 2023 on record. Almost 50% of the global land area is now affected.
မိုးကောင်ရေရှားမှုဒုတိယဆန်းကျင်တင်အဆိုးဆုံးရောက်ခဲ့တာလည်း2023ခုနှစ်ထဲမှာပါကမ္ဘာကုန်မြေ50ရာခိုင်နှုန်းလောက်မှာမိုးကောင်ရေရှားမှုအတော်ပြင်းထန်လာပါတယ်။ဒါကြောင့်လဲအာဖရိကဥချိုဒေသကဆိုမာလီယာနိုင်ငံလိုနေရာမျိုးမှာငတ်မို့ခေါင်းပါမှုနဲ့ကျုံလာရပါတယ်။တောင်အမေရိကတိုက်မှာလဲမိုးကောင်ရေရှားမှုဆူလွန်းတဲ့အတွက်တီးနှံဆိုက်ခင်းတွေပျက်စီးကုန်ပါတယ်။မြစ်ချောင်းကိုအမိပြုတ်ပြီးကူးလူသွားလာကြတဲ့အမေဇုန်တစ်တောတွေက ထာနေတိုင်းရင်းသားတွေလည်းမြင့်ရီခန့်ချောက်ကုန်တဲ့အတွက်ဆက်သွယ်ရေးပြတ်တောက်ကုန်တာပါ။ဒါကြောင့်လူကျန်းမာရေးအပေါ်ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုကအတော်ကြီးမားလှပါတယ်။
ဥတုရာသီပြောင်းလဲမှုညီလာခံ COP 29မှာဝင်ရောက်ဆွေးနွေးနေကြတဲ့ကိုယ်စားလှယ်တွေအတွက်အထောက်အကူဖြစ်အောင်လို့ The Lancet ကျန်းမာရေးချန်နယ်ကအစီရင်ခံစာကိုအချိန်မီထုတ်ပြန်ခဲ့တာပါ။ဖလုံအိမ်တန်းခွေထုတ်လွှင့်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုအဆုံးသတ်ပြီးတော့ပြန်ပြည့်မြဲစွမ်းရင်ကဏ္ဍမှာရည်နေမြောက်နှံကြဖို့အစီရင်ခံစာပြုစုရေးသားခဲ့ကြတဲ့ပညာရှင်တွေကအစိုးရအဖွဲ့တွေကိုတိုက်တွန်းတောင်းဆိုထားတာလည်းဖြစ်ပါတယ်။တန်ရှင်စွမ်းအင်ဖက်ကိုရင်းနှီးမြုံနှံလိုက်မယ်ဆိုရင်တော့လူကျမ်းမာရေးဘဝရှင်သန်ရက်တည်ရေးနဲ့တဘာဝပတ်ဝန်းကျင်အတွက်ကောင်းကျိုးပြုနိုင်တယ်လို့လည်းထောက်ပြကြပါတယ
် Their resources that could be used to strengthen our health system
အကာအကွယ်လင်းလာတဲ့လူမှုအတိုင်းအဝိုင်းရဲ့ကျန်းမာရေးကိုအထောက်အကူပြုနိုင်တဲ့နည်းလမ်းတွေတော့ရှိပါတယ်ဒါကတော့ရုပ်ကျွင်းလောင်စာတွေကိုတိုးပြီးတော့ထုတ်လုပ်နေတာတွေရက်ပစ်ပြီးတန်ရှင်စွမ်းအင်တွေထုတ်ယူတာမျိုးဖြစ်ပါတယ်ဒါဆိုရင်တော့လေထုအရေးသွေးကောင်းမွန်လာမှာဖြစ်ပါတယ်လေရုညဉ့်ညံ့မှုကြောင့်ကဘာမှာနှစ်စဉ်လူပေါင်း၄သန်းလောက်တည်ဆုံနေရတာဖြစ်ပါတယ်
။ဖလုံအိမ်တန်းခွေတွေကြောင့်ပြည်သူကျမကြီးအတော်ထိခိုက်လာနေတာကိုပညာရှင်တွေအခုလိုသတိပေးခဲ့ကြပါမယ်လို့အဇာဘိုင်ဂျန်မှာနိုဝင်ဘာလကကျင်းပခဲ့တဲ့ COP 29ဥရုယာသီညီလာခံမှာတော့ဖလုံအိမ်တန်းခွေထုတ်လွှင့်နေကြတဲ့ရုပ်ကျွင်းလောင်စာထုတ်ယူမှုရှော့ချရေးဖက်အထက်အာယုံဆိုင်ဆွေးနွေးခဲ့တာမျိုးမတွေ့ရပါဘူး။ချမ်းသာတဲ့နိုင်ငံတွေကြောင့်ဖြစ်လာတဲ့ဥတုယာသီပြောင်းလဲမှုဒဏ်နဲ့ကြုံနေကြရတဲ့ဆင်းရဲနွမ်းပါတဲ့တိုင်းပြည်တွေအတွက်နှစ်စဉ်ဒေါ်လာဘီလီယံ300အထိကူညီဖို့ကိုတော့သဘောတူခဲ့ကြပါတယ်။ဓာတ်ဆီ၊ရင်းနှံဆီ၊ကြောက်မီသွေးနဲ့တဘာဝတံငွေတို့လိုရုပ်ကျွင်းလောင်စာတွေကိုထုတ်ယူသုံးစွဲနေတဲ့အကျိုးဆက်ကတော့လေထုနဲ့ရေထုတွေပုံပုံညံ့ညံ့လာနေတာဖြစ်ပြီးကမ္ဘာအပူချိန်လည်းမြင့်တက်လာစေတာပါ။အခုလိုလူသားတွေရောတဘာဝပတ်ဝန်းကျင်အပေါ်မှာပါဆိုးကျိုးတွေတက်ရောက်နေတဲ့ဖလုံအိမ်တံငွေထုတ်လို့မရှော့ချနိုင်အောင်ပြန်ပြည့်မြဲစွမ်းအင်တွေဖက်ပုံမရင်းနှီးမြှုပ်နှံကြဖို့ကျွမ်းကျင်ပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကအားစိုက်တိုက်တွန်းနေကြတာလည်းဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နားလောင်တင်ဆက်ပေးကြတာပါ။အခုတော့သတင်းလူတွေကတူတာအစည်းအဝေးနားဆင်ရဖို့အချိန်ရောက်ပါပြီ။ကုလသမဂ္ဂရဲ့လေးလာချက်တွေအရကမ္ဘာမှာအမျိုးသမီးနဲ့ကလေးငယ်တွေဟာထိုင်လန်စရာကောင်းလောင်အောင်အခွင့်အရေးချိုးဖောက်ခံနေကြပါတယ်။လိမ်ပိုင်းဆိုင်ရာအပါအဝင်ဆိုးရတဲ့အခွင့်အရေးချိုးဖောက်ခံမှုတွေဖြစ်နေတဲ့အခြေအနေကိုသတင်းတွေကတူတာအစည်းအဝေးမှာမှညွှန်ညွှန်းလင်းတင်ပြထားပါတယ်ခင်ဗျာ
ချိန်ကာလ10မိနစ်တိုင်းမှာကဘာပေါ်ကအမျိုးသမီးတူဟာတည်ဆုံနေရတယ်လို့ကုလသမဂ္ဂရဲ့လည်လာမှုကဆိုပါတယ်။အမျိုးသမီးတွေဟာလက်ရှိအတူပေါင်းသင်းဆက်ဆံနေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းသင်းနေထိုင်ခဲ့သူအမျိုးသားတွေရဲ့တပ်ဖြတ်မှုကြောင့်လည်းဒီကဘာလုံးအတိုင်းအတာနဲ့နေ့စဉ်တရာကျော်တည်ဆုံနေရတယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်အလက်တွေမှာဖော်ပြထားတာပါ။ဒါကြောင့်လည်းနှစ်စဉ်နိုဝင်ဘာလ25ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။ဒီလိုကမ္ဘာလုံးဆိုင်ရာနေ့တစ်နေ့အဖြစ်အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးခဲ့ရလဲဆိုတာကတော့လူအခွင့်အရေးချိုးဖောက်ခံရမှုအချက်အလက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းလောင်အောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံးပါဝင်နေတာကိုတွေ့ရတဲ့အချက်ကအဓိကအကြောင်းအရာတစ်ခုဖြစ်ပါတယ်။နိုင်ငံတကာအတိုင်းအတာအမျိုးသမီး3ယောက်မှာ2ယောက်ဟာကိုယ်နဲ့အတူနေအမျိုးသားရဲ့အကြမ်းဖက်မှုအတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝသက်တမ်းမှာကြုံတွေ့ကြရတယ်လို့လေ့လာမှုတွေကပြောဆိုထားတာပါ။ဒါကြောင့်ကမ္ဘာအမျိုးသမီးလူဦးရေရဲ့ခန့်မှန်းခြေ936သန်းဟာအမျိုးသားတွေရဲ့အကြမ်းဖက်ခံရမှုတွေကိုကြုံတွေ့ကြရတာဖြစ်ပါတယ်။ဒီလိုအကြမ်းဖက်မှုတွေ၊လိင်ပိုင်းဆိုင်ရာဆော်ကားမှုတွေတွေ့ရပြီးတဲ့နောက်စိတ်ကြဝေဒနာခံစားရတာ၊ပူပင်တော့ကကြောက်ကြမှုတွေဖြစ်လာရတာ၊မျော်လင့်မထားတဲ့ကိုယ်ဝန်ဆောင်ရမှုတွေရှိလာတာ၊လိင်ဆက်ဆံမှုကတဆင့်ကူးစက်ယောဂါတွေရလာတာတွေကိုလည်းကြုံတွေ့လာကြရပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေထဲမှာခင်မွန်းဖြစ်သူ၊ဒါမှမဟုတ်အတူနေအမျိုးသားရဲ့အကြမ်းဖက်မှုတွေကအများဆုံးတွေ့ရတယ်လို့ဆိုပါတယ်။
အသက်15နှစ်အထက်အမျိုးသမီးတွေရဲ့လေးပုံတစ်ပုံကျော်ဟာဒီအကြမ်းဖက်မှုတွေကိုရင်ဆိုင်ချရတယ်လို့အချက်အလက်တွေကဖော်ပြထားတာပါ။ဒါအပြင်အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနှီးမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုအဓိကအကြောင်းထဲမှာအတူနေအမျိုးသားတွေရဲ့အကြမ်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြေပဲအိမ်အောင်ပြုခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိမ်ပိုင်းဆိုင်ရာစော်ကားမှုပြုတာတွေလည်းပါဝင်ပါတယ်အမျိုးသမီးတွေအတွက်ကျန်းမာရေးဆိုင်ရာအခွင့်အရေးတွေပြည့်ပြည့်ဝဝမရရှိတာကန့်သတ်ခံထားရတာတွေကလည်းအသက်အန္တရာယ်ကြုံတွေ့ကြရတာပါဒါကြောင့်ပြီးခဲ့တဲ့2023ခုနှစ်အတွင်းတစ်နှစ်ကိုကဘာပေါ်ကအမျိုးသမီး800လောက်ဟာကိုဝင်ဆောင်ချိန်နဲ့တာဖွားချိန်တွေမှာသေဆုံးနေကြရတယ်လို့ကဘာကျန်းမာရေးအဖွဲ့ကြီး WHO ကလေ့လာပြောဆိုထားပါတယ်ဒါအပြင်အမျိုးသမီးပေါင်းသန်း290ဟာခင်မီတတိတားစီတွေတောက်သုံးနိုင်ခွင့်ရှိမနေဘူးလို့လဲဆိုပါတယ်အမျိုးသားအမျိုးသမီးတန်းတူအခွင့်အရေးတွေမရှိတာကလည်းအခုချိန်ထိကမ္ဘာနိုင်ငံတော်တော်များများမှာရှိနေသေးပါတယ်အထူးသဖြင့်ဆီးရီးယားအာဖဂန်နစ္စတန်ယေမန်နဲ့ပါကစ္စတန်နိုင်ငံတွေဟာအမျိုးသမီးအခွင့်အရေးအနည်းပါးဆုံးနဲ့အဆိုးပါဆုံးနိုင်ငံတွေလို့လေ့လာမှုတွေကဖော်ပြတာပါအမျိုးသမီးအခွင့်အရေးအပြည့်အဝဆုံးနဲ့အမျိုးသားအမျိုးသမီးအခွင့်အရေးတန်းတူညီမျှမှုအရှိဆုံးနိုင်ငံတွေကတော့အိုက်စ်လန်ဒိန်းမတ်နော်ဝေးဖင်လန်ဆွီဒင်ဂျာမနီလစ်တူအေးနီးယားဘယ်လ်ဂျီယံဆွစ်ဇာလန်နဲ့လူဇင်ဘတ်တို့ဖြစ်ကြတယ်လို့ Forbes စီးပွားရေးမဂ္ဂဇင်းအင်တာနက်ဆာမျက်နှာမှာဖော်ပြထားတာပါရှင
်။မနက်ညလုံးတင်ဆက်ပေးကြတာပါဒီကနေ့မနက်အတွက်အပတ်စဉ်ခန္ဓာတွေကတော့ထလောက်ပါပဲ။ VOE ကထုတ်လွှင့်တဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လို့ရတယ်ဆိုရင် VOE ရဲ့ email address warmis@voenews.com ကိုလိမ့်မှုပြီးတော့စာရိုက်သားပေးပို့နိုင်တယ်လို့ Facebook Messenger ကနေလည်းစာရိုက်သားဆက်သွယ်နိုင်ကြပါတယ်ခင်ဗျာ။ဒီကနေ့မနက်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါမယ်ခင်ဗျာဂါဇာကမ်းမြောင်ဒေသမှာစနေနေ့ကဂါဒစီကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာပရိုက်တာအဖွဲ့ War Central Kitchen WCK ကဝန်ထမ်းတွေအပါအဝင်လူ5ဦးသေဆုံးခဲ့ပါတယ်ဟာမတ်တွေရဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ WCK ဝန်ထမ်း2ဦးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောဆိုခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေချက်ချင်းသိရဖို့လုပ်နေတယ်လို့အဲဒီပရိုက်တာအဖွဲ့ကပြောပါတယ်။ BRICS လို့အတူကောက်ခေါ်တဲ့တရုတ်၊ရုရှား၊အိန္ဒိယနိုင်ငံတွေပါဝင်တဲ့6နိုင်ငံမဟာမိတ်အဖွဲ့အနေနဲ့အမေရိကန်ဒေါ်လာတန်ဖိုးကျဆင်းအောင်လုပ်မယ်ဆိုရင်အဲဒီနိုင်ငံတွေကသွင်းကုန်တွေကိုတရားရဂိုင်လုံးအခွန်တိုးကောက်မယ်လို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကချိန်ချောက်လိုက်ပါတယ်။လက်ရှိ BRICS မဟာမိတ်နိုင်ငံတွေထဲမှာဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်၊အီရန်နဲ့ UAE နိုင်ငံတွေပါဝင်ပြီးတော့ဖွဲ့ဝင်ဖြစ်ရေးလျှောက်ထားနေတဲ့နိုင်ငံတွေလည်းအများအပြားရှိပါတယ်။အင်ဒိုနီးရှားနိုင်ငံဆူမာဒရာကျွန်းရှေ့မြောက်ဘက်ပင်လယ်ပြင်မှာနှမျိုးလူနေပါဖြစ်နေတဲ့လေတစည်းကနေမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တရာကျော်ကိုကယ်တင်ခဲ့တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတာပါ။ဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲဆုံးသတ်ပါရစေခင်ဗျာ။ဗီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ဗီဒီယိုထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေ၊သတင်းသုံးသပ်ချက်တွေ၊တွစ်ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်အစီအစဉ်တွေကိုရုပ်တံနဲ့ကောစာသားနဲ့ပါ VOA Internet ဆာမျက်နှာ burmese.voanews.com မှာအချိန်မရွေးသွားရောက်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းဖတ်ရှုကြည့်ရှုနိုင်ကြပါလားခင်ဗျာအခုတင်းငွေတွေမနက်တင်ဆက်သွားတဲ့အစီအစဉ်ရဲ့ထုတ်လွှင့်မှုအဖြစ်ကိုငင်းချမ်းအေးကတာဝန်ယူတင်ဆက်ပေးကြတာပါရုပ်တံ Director ကတော့ James Smith ဖြစ်ပါလားခင်ဗျာဒီကိုအခုလိုကြည့်ရှုနားတော်တာဆင် गे ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်ကျွန်တော်စီသူပါတော်တာဆင်ကြတဲ့တကောမြန်မာပြည်သူပြည်သားအားလုံးတောကအပေါင်းကနေကင်းဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ